VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြမမ EU ဥရောပနိုင်ငံတွေမှာ COVID-19 ကာယောဂထိန်းချုပ်တဲ့ကန့်သတ်ချက်တော်တော်များများကိုဖယ်ရှားပေးခဲ့ပေမဲ့ယောဂါထပ်ပြီးမပြတ်အောင်လို့အတိပေးဆောင်ရွက်မှုတွေကိုတော့ဆက်ပြီးလုပ်နေကြပါတယ်။အထူးသဖြင့်နွေရာသီကာလဖြစ်တာမို့လူတွေအိမ်ပြန်ပိုထွက်ကြအပန်းဖြေအနားယူတဲ့နေရာတွေကိုပိုသွားနေကြချိန်မှာမိပညာကိုအထူးကအားကိုအသုံးချပြီးလူစုလူဝေးမဖြစ်အောင်လုပ်နေကြပါတယ်။ပင်လယ်ကမ်းခြေတွေပေါ်တဲ့စပိန်နိုင်ငံမှာဆိုရင်ကမ်းခြေတိုင်းမှာလူ40ရာခိုင်နှုန်းအထိပဲအများဆုံးရှိနေအောင်လို့ဒေသခံတာဝန်ရှိသူတွေကကိုနီကိုဟန်နဲ့ဆောင်ရွက်နေကြပါတယ်။ကမ်းခြေကိုတငယ်ချင်းတွေအုပ်စုဖွဲ့သွားနိုင်ကြပြီဆိုပေမဲ့တစ်ဖွဲ့ကိုလူ20ထက်မပိုရသလိုအုပ်စုတစ်ခုနဲ့တစ်ခုအနည်းဆုံး2မီတာအကွာအဝေးမှာရှိနေဖို့လိုပါတယ်။စပိန်ကမ်းခြေတော်တော်များများမှာအထူးခြားဆုံးအခုမြင်တွေ့နေရတာကတော့အဝေးထိန် drone ယာဉ်တွေဖြစ်ပါတယ်။ကမ်းခြေမှာလူတွေပြည့်ကျက်မနေအောင် drone ယာဉ်တွေနဲ့စောင့်ကြည့်သတိပေးနေတာပါ
။ El drone hace una foto en la playa, ¿vale?Y en tiempo real tenemos un software.
ပြည်နယ်ကမ်းခြေတွေပေါ်ကနေအဝေးထိန် drone တွေနဲ့ရိုက်ပေးနေတဲ့ဓာတ်ပုံတွေအရ distance မီတာမှာလူဘယ်နှယောက်ရှိနေပြီလဲဆိုတာကို AI software သုံးပြီးတော့ချိန်နဲ့တပြေးညီတွက်ပေးပါတယ်။ပြည်နယ်ကမ်းခြေသွားမဲ့သူတွေအနေနဲ့မြို့တော်ဝင်ရုံး website ပေါ်မှာဝင်ကြည့်ပြီးတော့သွားတဲ့မသွားတဲ့ဆုံးဖြတ်နိုင်ပါတယ်။ drone တွေမှာလည်း online စနစ်တက်ထားတာမို့လို့ကမ်းခြေမှာရှိနေတဲ့သူတွေကိုလူတွေတိတ်ဆုနေပြီးခက်ခွာခွာနေကြပါစသဖြင့်အချိန်နဲ့တပြေးညီလှမ်းပြီးတော့သတိပေးပါတယ်။COVID-19 ထိန်းချုပ်ရေးစည်းကမ်းချက်တွေနဲ့အညီပင်လယ်ကမ်းခြေသွားသူတွေလိုက်နာကြအောင်ဒီနည်းနဲ့လုပ်နေပါတယ်
။ drone ယာဉ်ကိုအဝေးထိန်းမောင်းနေတဲ့ Salvador de los Rios ကရှင်းပြတာပါ။ COVID-19 ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးမှာ social distancing လို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့ကလည်းအရေးကြီးတယ်ဆိုတာမမေ့ကြအောင်ဆောင်ရွက်မှုဖြစ်ပါတယ်။အခုလိုမျိုးစပိန်ကပင်လယ်ကမ်းခြေတွေမှာ drone ယာဉ်တွေသုံးပြီးဝင်ဟင်ကနေတတိပေးနေတယ်လို့ကမ်းခြေတွေမှာစောင့်နေတဲ့ရဲတွေကလည်းတိတ်လူစုလူဝေးများလာရင်ခောက်ခောက်ခွာနေကြဖို့တတိလိုက်ပေးနေပါတယ်။တချို့ကမ်းခြေတွေကတော့ကမ်းခြေကိုမလာခင်တည်းကကြိုတင်ဘွတ်ကင်လုပ်ရပါတယ်။ပင်လယ်ကမ်းခြေမှာ3မီတာစတူရန်ပတ်လည်နေရာကိုအွန်လိုင်းပေါ်ကနေကြိုတင်နေရာဥရတာမျိုးဖြစ်ပါတယ်။ဒါရင်မကပါဘူး။ကိုသွားချင်တဲ့ပင်လယ်ကမ်းခြေမှာလူဘလောက်များနေတယ်လဲဆိုတာသိနိုင်တဲ့ mobile app မျိုးတွေလည်းရှိပါသေးတယ်။အဲ့ဒီ app ကတော့ဘယ်ကမ်းခြေမှာလူတွေသိပ်များနေပြီးသွားဖို့မတင်သေးဘူးစသဖြင့်အတိပေးတဲ့ app မျိုးဖြစ်လို့ပင်လယ်ကမ်းခြေသွားအပန်းဖြေရှင်သူတွေအတွက်ကြိုးပြီးရှောင်နိုင်အောင်ဖြစ်ပါတယ်။နိုင်ငံတကာအပန်းဖြေသူတွေအလားများတဲ့ပင်လယ်ကမ်းခြေမျိုးတစ်မျိုးဖြစ်တဲ့မာလာဂါမျိုးမှာတော့ပင်လယ်ကမ်းခြေတွေကအိမ်သားရေချိုးကမ်းတန့်စင်ကမ်းတွေကိုအလိုအလျောက်ပိုးသတ်ပေးနိုင်တဲ့ခရမ်းလွန်ရောင်ခြည်စနစ်တွေတက်ဆင်ထားပါတယ်။ခရမ်းလွန် UVC ရောင်ခြည်တွေကမျက်စိနဲ့မမြင်နိုင်တဲ့ပိုးတွေကိုသေစေနိုင်တာကြောင့်ဆေးရုံတွေမှာအခန်းတွေကိုပိုးတက်တဲ့အခါဒီနည်းကိုသုံးတက်ကြပါရယ်ဒီရောင်ခြည်တွေကလူကိုအန္တရာယ်ရှိတာကြောင့်ပိုးတက်ပြီး15မိနစ်အကြာမှတန့်စင်ကန်းတဲ့လူဝင်လို့ရပါတယ်တန့်စင်ကန်းကိုတစ်ခါသုံးပြီးတိုင်းတစ်ခါအလိုအလျောက်ပိုးတက်ပေးတာဖြစ်လို့သုံးကျင်သူတွေကတော့အချိန်နဲ့နဲ့ပေးပြီးစောင့်ရပါတယ်ဒါပေမဲ့လည်းကိုယ်ကျန်းမာရေးအတွက်လူတွေသီးခံကြပါလို့တာဝန်ရှိသူထရီဆာပေါ်ရက်ကအခုလိုပြောပါတယ်
Hemos buscado pues un sistema novedoso como son las lámparas de ultravioleta.
ကျန်းလွန်ရောင်ခြည် UVC မီးရှောင်းတွေတုံးပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိပိုးသက်တဲ့နေလောက်ထားပါတယ်။တန့်စင်ကန်းတွေမှာအဲ့ဒီမီးရှောင်းတွေတက်ထားတဲ့အတွက်စိတ်ချလက်ချဝင်သုံးနိုင်ပါတယ်။အထဲမှာလည်းအလုံးကိုလည်းနဲ့ထိစီရမလို့အောင်ဆင်ဆာတွေနဲ့လုပ်ထားပေးပါတယ်။လူတစ်ခါတုံးပြီးတိုင်းတန့်စင်ကန်းကိုကျန်းလွန်ရောင်ခြည်တုံးပြီးတော့အလိုအလျောက်ပိုးတင်အောင်လုပ်ထားတဲ့အတွက်15မိနစ်တော့အချိန်ကြာပါတယ်။အခုအချိန်ဒီမှာတော့ကို့အတွက်အန်ဒီရဲ့ကင်းမှုကပိုအရေးကြီးတာမို့စောင့်လိုက်ရတာကတော့ဘာမှဖြစ်မသွားပါဘူး
။ဥရောပမှာ COVID-19 ကာယောဂါကူးစက်သေဆုံးမှုများခဲ့တဲ့စပိန်နိုင်ငံကယောဂါပိုကူးစက်မှုတားဆီးနိုင်ဖို့ကြိုးစားဆောင်ရွက်မှုတစ်ခုဖြစ်ပါတယ်။မြေထဲပင်လယ်နဲ့ဆက်နေတဲ့စပိန်ကမ်းခြေတွေစီကိုနိုင်ငံတကာကမ္ဘာလှည့်ခီးတွေတွေတကူးတကလာကြလေရှိတာမို့အခုလိုဆောင်ရွက်ချက်တွေလုပ်ထားဖို့ကလည်းလိုအပ်ပါတယ်။လောလောဆယ်မှာတော့နိုင်ငံတကာကမ္ဘာလှည့်ခီးတွေတွေမလာနိုင်ကြသေးလို့အရင်နှစ်တွေကလောက်တော့ပင်လယ်ကမ်းခြေတွေမှာလူတွေမများသေးပါဘူး။ဒါပေမဲ့လည်းပြည်ရင်းကသူတွေနဲ့ကိုစီကားနေတဲ့စပိန်ကပင်လယ်ကမ်းခြေတွေမှာအခုလိုမျိုးကြိုတင်ကာကွယ်သတိပေးမှုတွေလုပ်ပြီးတော့ကတ်ယောဂါအန္တရာယ်ကိုမေ့မသွားကြအောင်လို့သတိပေးနေတဲ့ဆောင်ရွက်မှုလို့လည်းမြင်နိုင်ပါတယ်။ပင်လယ်ကမ်းခြေသွားသူတွေရင်ဆိုင်ကြုံတွေ့ကြရမယ့် new normal တစ်ခုလည်းဖြစ်ပါတယ်။ပင်လယ်ကမ်းခြေတွေမှာလူတွေအများကြီးစုလို့ယောဂါပိုကူးတာမျိုးဖြစ်မှာဆိုတဲ့ဆွီဒင်နိုင်ငံမှာလည်းပင်လယ်ကမ်းခြေတွေမှာလူများမများသိနိုင်အောင်လုပ်ထားတဲ့ mobile app ကိုဂျွန်လာဇန်ပိုင်းတွေကစပြီးသုံးနေကြပါပြီ။ဆွီဒင်နိုင်ငံအနောက်ပိုင်းပင်လယ်ကမ်းရိုးရန်းဒေသဖြစ်တဲ့ Halland နဲ့တခြားကမြို့တွေမှာဒီ app ကိုသုံးနေကြတယ်လို့ခီးသွားလုပ်ငန်းဆိုင်ရာတာဝန်ရှိသူ Carolina Davidson ကရှင်းပြပါတယ်
ဒါပေမဲ့ identifierat ett antal hotspots på allmänna
halanet ထဲမှာလူတွေများနေပြီလို့သိရတဲ့နေရာတွေရဲ့ဒေသခံအစိုးရတွေနဲ့ချိတ်ဆက်ပြီးတော့ကျမတို့ရဲ့ mobile app သုံးတဲ့ Tracy ကိုဘယ်နေရာတွေမှာတော့လူတွေများနေပြီဆိုတာသတိပေးတဲ့ notification တွေကိုပို့ပေးနေပါတယ
်။တဘာဝနဲ့ထိတွေ့ရတာကိုသိပြီးနှစ်သက်ကြတဲ့ Sweden လိုနိုင်ငံမျိုးမှာအခုလိုနေရသည့်အချိန်မျိုးဆိုရင်ပင်လယ်ကမ်းခြေသွားကြသူတွေများပါတယ်။ဒါကြောင့်လူစုလူဝေးများတဲ့နေရာတွေသိနိုင်မဲ့ mobile app တွေကအသုံးဝင်ပေမဲ့လူကြီးပိုင်းတွေတုံးကြပါမလားလို့လူငယ်ပိုင်းတွေကမေးခွန်းထုတ်ကြပါတယ်
။အော်မင်းတို့ရမန်ဆယ်နေရောဆိုတော့ငမ်းလာ
ကောင်းတော့ကောင်းပါတယ်။ဒါပေမဲ့လူကြီးတွေအတွက်အခုလို app မျိုးကအလုပ်ဖြစ်ချင်မှဖြစ်မှာလေ။သူတို့ကလူငယ်တွေလောက်လက်ကင်ဖုန်းတုံးချင်မှတုံးကြမှာကို
ပင်လယ်ကမ်းခြေသွားလေရှိသူ Rosita Laga ကတော့သူ့မျိုးတွေရဲ့အကူအညီကိုတောင်းပြီးတော့တုံးမယ်လို့ဆိုပါတယ်။
ယောအစ်တကယ်လို့ smart mapal
ကျမက app တွေဘာတွေတိတ်တော့မသုံးဖြစ်ပါဘူးဒါပေမဲ့ကျမမြေးတွေကို maybe သုံးကြည့်ပါအောင်မယ
် Spain Sweden အပါအဝင်ကန့်သက်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့နိုင်ငံတော်တော်များများမှာအခုလိုမျိုးလူတွေ COVID-19 ရောဂါပိုးမကူးဖို့ social distancing လုပ်ကြဖို့အတွက်အစိုးရတွေကဤပညာတွေကိုအားကိုးဆောင်ရွက်နေကြတာဖြစ်ပါတယ်ရောဂါပြန့်နှံ့ကူးစက်မှုတားဆီးနိုင်ရေးအတွက်သုံးတဲ့နယ်လို့အကြံပြုထားတဲ့ mobile application တွေကိုလက်ကင်ဖုန်းတွေထဲမှာထည့်သွင်းကြဖို့အတွက်လည်းအစိုးရတော်တော်များများကတိုက်တွန်းနေပါတယ်အထူးသဖြင့်ဥရောပနိုင်ငံတွေမှာ covid တားဆီးရေးသတိပေးတဲ့ app တွေထည့်ထားကြဖို့ Germany ပြင်သစ်အီတလီအစိုးရတွေကပြည်သူတွေကိုတိုက်တွန်းထားပါတယ်ရောဂါဖြစ်နိုင်သူတွေနဲ့ခတ်ဝဲဝေးရှောင်နိုင်အောင်သတိပေးတဲ့ app မျိုးတွေ social distancing လုပ်နိုင်အောင်သတိပေးတဲ့ app မျိုးတွေကနိုင်ငံထဲမှာနောက်တစ်ချိန် COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုမဖြစ်အောင်လို့အနည်းနဲ့အများတော့တားဆီးကာကွယ်ပေးနိုင်တယ်လို့အများကယုံကြည်လက်ခံထားကြပါရဲ့ရှင်။ကျမဆုမြတ်ပါပါ။